ကောတောင်ကျွန်းတို့ခေါ်တဲ့လက်ကျွန်းမှာဖြစ်ပွားခဲ့တဲ့ကဘာလက်ခီးသွားနှစ်ဦးတက်ဖြတ်မှုနဲ့ပတ်သက်လို့တရားလုံးပြတ်သက်တွေထဲကနောက်ဆုံးသက်တွေဖြစ်တဲ့ကောဖန်ငန်ကျွန်းရဲစခန်းကဒုတိယတာဝန်ရှိရဲမှုကိုစစ်ဆေးရမှာတော့တရားရုံးကိုတင်ပြထားတဲ့မှုခင်းဆရာဝန်ရဲစေးစာကိုပြင်ဆင်ထားချက်တွေအပါအဝင်ကွဲလွဲချက်တွေထပ်မံတွေ့ရှိရတယ်လို့တရားခံတွေရဲ့အကျိုးဆောင်ရှေ့တွေ မှုမှာတရားခဏ်နေအဖြစ်မြမလူငယ်နှစ်ဦးဟာဆွဆွဲခံရပြီးအမှုရင်ဆိုင်နေရတာတစ်နှစ်နီးပါးရှိပြီဖြစ်ပါတယ်။စက်တင်ဘာလတရနေ့မှာတော့တရားလိုပြတက်တည်တွေကနောက်ဆုံးတက်တည်ဖြစ်တဲ့ကော့ဖငန်ကျော်ရဲစခန်းကဒုတိယရဲမှုကိုစစ်ဆေးရမှာတရားရုံးကတင်ပြခဲ့တဲ့မှုခင်းဆရာဝန်ရဲ့စေစာကိုအမှုစစ်ရဲတအူးကပြင်ဆင်ထားတဲ့အချက်လက်ပါဝင်ကွဲလွဲချက်တွေထပ်မံတွေ့ရတယ်ဆိုပြီးတရားခဏ်တွေရဲ့အကျိုးဆောင်ရှေ့နေဦးအောင်မျိုးတန်းကဆိုပါတယ်
။နောက်ဆုံးတက်တည်ပါပဲ။အဲသူစစ်ချက်တွေကတော့ပြောရမယ်ဆိုရင်သူကအမှုနဲ့ပတ်သက်လို့စစ်ဆေးတယ်ဆိုပေမဲ့အထက်ကသူ့ကိုစစ်ဆေးလာဆိုတဲ့ဆရာခရံတရားရုံးမှာတင်တတ်နေတာမရှိဘူး။တယ်လီဖုန်းကပြောလို့အထက်ကပြောလို့သူစစ်တယ်ဆိုတဲ့ပုံစံမျိုးကြီးပွားပါတယ်။ကလေးတွေကိုဖမ်းဆီးထားနိုင်ဖို့အတွက်တရားရုံးမှာဝရမ်းတောင်းတဲ့အခါမှာဝရမ်းစာရွက်ထဲမှာဟိုပေါက်တူးနဲ့ပေါက်ပြဲလို့မပါဘဲနဲ့သူနဲ့ထုပြီးတော့တတ်တယ်အင်္ဂလိပ်မျိုးကိုတတ်တယ်တောင်းဒီကင်းမျိုးကိုဖမ်းတာပဲ။ဒါတရားစီဆိုပြီးတော့တရားခွင်ကိုဝရမ်းတောင်းနေရတယ်လည်းပါတယ်။အဲ့တော့အလွဲလွဲကြော်ဖြစ်တယ်ပေါ့တဘောပေါ့လေအစိုးဆုံးကတော့မှုမင်းဌာနဆရာဝန်တွေကပြဖို့လာတဲ့စီစာပေါ်မှာသူတော့မဟုတ်ဘူးဒီပြင်အမှုစီရေးတယောက်ကပြင်ထားတဲ့ဟာကိုသိရခွင့်ရဲ့အမှုထဲမှာတွေ့ရတယ်အဲ့တော့ဆရာဝန်ရဲ့စီစာကိုဘယ်လို့မှပြင်နိုင်မရှိဘဲနဲ့အမှုစီရေးကပြင်နေဆိုတာဥပဒေအရလုံးဝလွဲမှားတာကိုတွေ့ရတာပေါ့
မှုကင်းဆရာဝန်ရဲ့စေစာကိုအမှုစစ်ရဲကပြင်ဆင်ထားချက်တွေထဲမှာဘလို့အချက်လက်တွေကိုအဓိကပြင်ဆင်ထားသလဲဆိုတာကိုလည်းမေးကြည့်ခဲ့ပါတယ်
။ပြင်နေဆိုရတော့အဓိကကတော့ဒီပရမစစ်ချက်တွေမှာဥပမာဆိုတော့ဒီနှုတ်အုံပေါ်မှာဆိုတဲ့ကိစ္စမျိုးပါရင်ပါကောင်းပါမယ်။တရားပုံပါဆိုတာပါနာအများဆုံးပါကောင်းပါမယ်။သို့တော့သူကတုတ်ဒီတုတ်ပို့တပိုးတွေ့ဖို့တက်ကိုဆက်အိုးမှာပါ။ဟိုတိုင်းတန်းချင်းရှိတယ်ဆိုတဲ့ပုံစံမျိုးရေးစီချက်ကပိုလေးနေအောင်လို့အဲ့ဒါမျိုးပါမလာတဲ့ခါကျတော့အဲ့ဒါမျိုးအောက်ကနေပြီးတော့ဒီပြီးတော့အတော်လက်မှတ်ထိုးထားတာမျိုးတွေ့တာပေါ့အဲ့ဒါမျိုးဒီခွင့်ရဲ့ဆက်ရစီစာရဲမှာတွေ့ရတယ်
။နောက်ဆုံးတရားလိုပြသက်တွေဖြစ်တဲ့ကော့ဖငန်ကျွန်းကရဲစခန်းကဒုတိယရဲမှုကတော့အခင်းဖြစ်ပွားတဲ့နေရာတွေကိုရိုက်ကူးထားတဲ့ဗီဒီယိုသက်တွေတစ်ခုကိုလည်းတရားရုံးမှာတင်ပြခဲ့ပါတယ်။အခုဆိုရင်တရားလိုပြသက်တွေ60ကျော်တင်ပြထားမှုတွေထဲက35ဦးခန့်ကိုစစ်ဆေးမေးမြန်းနေတာဖြစ်ပါတယ်။တနည်းနည်းပါးကြာတဲ့အထိသက်တွေကိုစစ်ဆေးမေးမြန်းရမှာတရားလိုပြသက်တွေစစ်ဆေးမေးမြန်းခွင့်ကိုတော့စတေမာလာတရားနေ့အထိသာတရားရုံးကခွင့်ပြုထားပါတယ်။နောက်နေ့တွေမှာတော့တရားခံဘက်ကတက်တွေကိုစတင်စစ်ဆေးတော့မှာပါ။ကော့တောင်ကျွန်းလူသတ်မှုဟာပြီးခဲ့တဲ့နှစ်စတေမာလာ15ရက်နေ့ကဖြစ်ပွားခဲ့ပြီးအဲ့ဒီကျောမှာအလုလောက်ကန်နေတဲ့မြန်မာလူငယ်နှစ်ဦးဟာတရားခံနေအဖြစ်ဆွဆွဲခံရပြီးကော့စမွေအစင်းထောင်မှာချုပ်နှောင်ခံနေရပါတယ်။ဒီအမှုနဲ့ပတ်သက်လို့မြန်မာတန်ရုံးအပါအဝင်ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းထိုင်းရှိနေများကောင်စီထိုင်းလူခွင့်ရေးအဖွဲ့တို့ကတော့တရားခဏ၏အဖြစ်ဆွဆဲခံရသူတွေလွတ်မြောက်ရေးအတွက်လိုက်ပါဆောင်ရွက်ပေးနေတာဖြစ်ပါတယ်ရှင်